Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မေလ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါပါကစ္စတန်နိုင်ငံတွင်အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်တာကြောင့်တာလီဘန်ခေါင်းဆောင်မူလာအက်ဒမန်ဆော့သေဆုံးသွားတယ်လို့အာဖဂန်ထောက်လှမ်းရေးအေဂျင်စီကပြောဆိုလိုက်ပါတယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးပိုပြီးပြီးပြင်လာစေရေးအကောင့်ထက်ဖို့ဆောင်ရွက်ဖို့မြန်မာအစိုးရအသစ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့မြန်မာနိုင်ငံကိုဒီကနေ့နေချင်းပြန်ခီးစဉ်နဲ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာတပ်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပါတယ်။နေပြည်တော်မှာသူတို့နှစ်ယောက်ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးပြောဆိုခဲ့တာကတော့
Just as President Obama has made Asia a priority of his presidency, he has made Myanmar a central focus of our policy towards Asia.
နောက်ပိုင်းမှာသတင်းပြေဆုံးနားဆင်ရပါမယ်ရှင်။အမေရိကရဲ့မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့တန်းခတ်အရေးယူမှုနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ရဲ့အမြင်ကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုလည်းနားဆင်ရမှာပါ။တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နဲ့ဆက်အနေနဲ့ပါကစ္စတန်နိုင်ငံတွင်မှအဝေးဒိန်းထုတ်ရင်နဲ့တိုက်ခိုက်မှုကြောင့်အာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်ဒမန်ဆော့သေဆုံးခဲ့တဲ့ဆိုတာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်။ဘာလူချစ်စတန်ပြည်နယ်ဒယ်ဘန်ဒင်မှာမနေ့ညနေ 3:45 မိနစ်အချိန်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်မူလာအက်ဒမန်ဆော့သေဆုံးသွားတယ်လို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာဒီကနေ့တနင်္ဂနွေနေ့ကတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။တာလီဘန်ခေါင်းဆောင်မန်ဆော့ကိုပြစ်မှတ်ထားတိုက်ခိုက်ရတဲ့အကြောင်းကတော့သူဟာအမေရိကန်ဝန်တန်းတွေအာဖဂန်အရက်သားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအတွက်စွန့်ရင်ရတဲ့လူဖြစ်ပြီးသူဟာငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုလည်းဆန့်ကျင်ခဲ့သူတူဖြစ်တာကြောင့်ဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံခီးစဉ်အတွင်းမှာပြောဆိုသွားပါတယ်တချိန်တည်းမှာပဲပါကစ္စတန်နိုင်ငံဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကွေတာကဆရာဝန်တွေကတော့အမေရိကန်တို့တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့ဝေးလံတဲ့နေဆက်ဒေသကတေဆုံးသူ2ဦးရဲ့ရုပ်အလောင်းတွေကိုလက်ခံရရှိထားတယ်လို့အတည်ပြုပြောဆိုပါရယ်ပါကစ္စတန်ရုပ်မြင်သံကြားဌာန92 News ကတိုက်ခတ်ခံရတဲ့ကားအပြက်အစီးတွေရဲ့ပုံတွေနဲ့တေဆုံသွားသူတဦးရဲ့ဆော်ဒီနဲ့အီရန်ပြည်ဝင်ကွင်းတွေပါရှိတဲ့နိုင်ငံကူးလက်မှတ်ပါပုံတွေကိုပြသခဲ့ပါရယ်ပါကစ္စတန်နိုင်ငံကလက်မှတ်ပေါ်ကဓာတ်ပုံဟာမူလာမန်ဆော့နဲ့ဆင်တူတယ်လို့တာလီဘန်သတင်းရှာခွက်က VOA ကိုအတည်ပြုပါရယ်။များသောအားဖြင့်မီဒီယာတွေရဲ့မေးမြန်းမှုတွေကိုဖြေကြားလေရှိတဲ့တာလီဘန်ပြောခွင့်ရတွေကတော့ဒီဖြစ်ရဖြစ်ပြီး24နာရီကျော်ကြာမြင့်လာပြီးဖြစ်တဲ့အတိုင်းဆက်သွယ်လို့မရသေးပါဘူး။ပါကစ္စတန်အစိုးရဘက်ကတော့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုအပေါ်တရားဝင်ပြောဆိုချက်ထွက်ပေါ်မလာသေးပါဘူးရှင်
။ American သမ္မတဘရက်အိုဘားမားဟာသူသမရတာဝန်ဆယူတဲ့အချိန်ကစပြီး10ချိန်မြောက်အာရှခီးစဉ်ဖြစ်နေဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုတပတ်ကြာခီးစဉ်စတင်ဖို့ဝါရှင်တန်ဒီစီမြို့တော်ကနေမနေ့ကထွက်ခွာသွားပါလေစနေနေ့ဒီဝါရှင်တန်စံတော်ချိန်နေ့လေတနားရီနောက်ပိုင်းမှာသမရရဲ့ Air Force 1လေယာဉ်ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုထွက်ခွာပြီးဗီယက်နမ်စံတော်ချိန်တနင်္လာနေ့နဲ့စောပိုင်းမှာဆက်ရောက်မှာဖြစ်ပါလေအခုဗီယက်နမ်နဲ့ဂျပန်ခီးစဉ်ဟာအမေရိကန်သမရအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အာရှနဲ့ပစိဖိတ်ဒေသဆက်ဆံရေးကိုချိန်ခွင်ရှာညီမျှမှုရှိစေဖို့အစဉ်တစိုက်ကြိုးပမ်းအားထုတ်မှုကိုပြသတာဖြစ်ပြီးအာရှပစိဖိတ်ဒေသနိုင်ငံတွေကပြည်သူတွေနဲ့အမေရိကန်နိုင်ငံကြားတန်တမာရေးစည်းဝါးရေးနဲ့လုံခြုံရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေမြင့်တင်မှုရည်ရွယ်တာဖြစ်တယ်လို့အင်ဂျူရောကထုတ်ပြန်ချက်မှာဖော်ပြပါတယ်သမ္မတဩဘားမားဟာမေလ23ရက်နေ့မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုရောက်ရှိမှာဖြစ်ပြီးဗီယက်နမ်ခေါင်းဆောင်အနေနဲ့တွေ့ဆုံပြီးတော့အမေရိကန်ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီနောက်ဟနွိုင်းမြို့နယ်ဟိုချီမင်းစစ်တီးတွေမှာပြုလုပ်မဲ့အခမ်းအနားတွေတက်ရောက်ပြီးမေလ25ရက်နေ့မှာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ဂ ဂျပန်နိုင်ငံကိုရောက်ပြီးမေလ26နဲ့29မှာ ICC မှာလုံးမဲ့ G7 ထိပ်သီးညီလာခံတက်ရောက်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အတူဟီရိုရှိမားကိုတမိုင်းဝင်ခီးစဉ်တွေ့ရောက်မှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်စေဖို့ဂျပန်ကအမေရိကန်နိုင်ငံကိုလက်နက်မချခင်ကမ္ဘာပထမဆုံးအနုမြူဘုံးသုံးဖြူတိုက်ခိုက်ခဲ့တဲ့ဟီရိုရှိမားမြို့တော်မှာရန်နာမှာဖြစ်လို့သမ္မတဥပမာဟာကမ္ဘာစစ်အတွင်းဘုံးကျဲတိုက်ခိုက်ခဲ့တဲ့စစ်မြေပြင်ဟောင်းကိုပထမဆုံးတွေ့ရောက်မဲ့အမေရိကန်သမ္မတလေးဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံနေပြည်တော်ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိပြီးနိုင်ငံတော်အထိုင်အမေရိကန်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြီးပြင်ရေးအတွက်လွတ်လပ်တဲ့ဈေးကွက်တွေဖော်ဆောင်ဖို့ဖွံ့ဖြိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဖော်ဆောင်ဖို့အမေရိကန်နိုင်ငံသားဝင်ကြီးကမြန်မာအစိုးရတစ်ကိုတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းအမေရိကန်တို့လှိုက်လိုက်လဲလဲထောက်ခံတဲ့အကြောင်းပြောဆိုခဲ့တယ်လို့ကြန့်ရှိနေသေးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ကမြန်မာဒီမိုကရေစီတိုးတက်မှုတွေအပေါ်မှာမူတည်နေပြီးဒီလိုအခြေအနေမျိုးရောက်လာဖို့ကလက်ရှိအခြေခံဥပဒေကြောင့်ပြည်ပြည်စုံအောင်လှုပ်ဆောင်မှုမဖြစ်နိုင်သေးတယ်လို့တိတ်ကိုခက်ခဲနေတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကထောက်ပြပြောဆိုသွားပါတယ်။ဒါအပြင်လူနည်းစုအခွင့်အရေးတွေကိုကာကွယ်ပေးဖို့လည်းဝန်ကြီးကယ်ရီကတိုက်တွန်းပါတယ်။ဒေါ်ဆန်းစုကြည်ကတော့အမေရိကန်ရဲ့ချမ်းရှိနေသေးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြာရှည်ဆက်ရှိနေလိမ့်မယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းပြောပေမဲ့ဒီကိစ္စကိုဒဏ်ခတ်မှုတစ်ခုဖြစ်လဲသူမမြင်ဘူးလို့ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းနေပြည်တော်ကနေပြန်လည်မထွက်ခွာခင်မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံပြီးပြည်တွင်းငြိမ်းချမ်းရေးကိစ္စနိုင်ငံရေးမှာတတ်မတော်ရဲ့ပါဝင်မှုအစိုးရနဲ့တတ်မတော်ရဲ့ဆက်ဆံရေးတွေအပြင်အမေရိကန်နဲ့ဆက်ဆံရေးကိုပါဆွေးနွေးခဲ့ကြပါတယ်။
ဤချိန်လေးကြောင့်ပိုင်းလင်းရင်မှတ်834ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုကောလာဟလာရီထင်ကြီးရီနဲ့သတင်းရေးသားရာနဲ့ပတ်သက်ပြီးသမရဖတာအယ်စီစီကသတိပေးလိုက်ပြီးတော့လင်းရင်ပြတ်ကျရတဲ့ဖြစ်နိုင်ခြေအားလုံးကိုတာဝန်ရှိသူတွေကထည့်သွင်းစဉ်းစားပါတယ်လို့ပြောဆိုလိုက်ပါတယ်။အခုချိန်ထိအခြေအနေအားလုံးကဖြစ်နိုင်ခြေရှိနေပါတယ်။ဒါကြောင့်တိကျတဲ့အခြေအနေတစ်ခုပဲရှိတယ်ဆိုတဲ့သဘောမျိုးမပြောဖို့အရေးကြီးတယ်လို့အင်္ဂါနေ့လင်းရင်ပြတ်ကျပြီးကတည်းကပထမဆုံးလူလူကိုပြီးတဲ့မှတ်ချက်မှာသူကပြောဆိုခဲ့ပါတယ်။ဒီမိုက်တဒေတာကဓာတ်မြောစာဆက်ယုံဖွင့်ပွဲအခမ်းအနားမှာလွှတ်တော်အဖွဲ့ဝင်တွေနဲ့ဝန်ကြီးတွေကိုမိန့်ခွန်းပြောရမှာအစ်စ်သမရကခုလိုပြောဆိုလိုက်တာဖြစ်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့တွေအနေနဲ့အချင်းကြာကြာယူရနိုင်ပွဲရှိပေမဲ့အဖြေကိုတည်တည်ချင်းပြည်သူကိုအသိပေးမယ်လို့ပြောဆိုပါတယ်။ဂျာတာပရင်းနေစောပိုင်းကအစ်စ်လေးချောင်းပိုင်နေရင်မှတ် 834 ဟာပြင်သစ်နိုင်ငံပဲရစ်မြို့ကနေအစ်စ်နိုင်ငံကာရီကိုအသွားမှာမြေထဲပင်လယ်ကိုပြက်ကျခဲ့ပြီးတော့လေယာဉ်မောပါတဲ့ခီးတဲ့66ဆလုံးအသက်ဆုံးရှုံးခဲ့ပါတယ်။မြေထဲပင်လယ်ထဲကိုပြက်ကျမသွားခင်မိနစ်ပိုင်းအလိုမှာလေယာဉ်ကိုရဲထဲမှာမိခိုအချက်ပေးသံတွေပေါ်ထွက်ခဲ့တာစစ်ဆေးတွေ့ရှိရပေမဲ့မိလောင်နဲ့အကြောင်းရင်းအတိအကျမသိသေးဘူးလို့စစ်ဆေးမှုတွေကစနေနေ့ကပြောဆိုပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။2016ခုနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုရှင်အဖြစ်ဒေါက်တာတန်းမစ်ထွတ်ပင်တရာမြေအင်ရှင်ရွေးချယ်ချီးမြှင့်ခံရပါတယ်။ဒေါက်တာတန်းမစ်ထွတ်ဟာရှမ်းပြည်တောင်ပိုင်းပင်တရာမြို့နယ်ဆရာဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးပင်တရာမြို့နယ်တွင်ကျေးလက်နေစုံနေပြတောင်ပေါ်ဒေသပါမကျန်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုစွန့်စွန့်တမန်ဆောင်ရွက်မှုတွေအတွက်ပြည်သူ့ဂုဏ်ရည်ဆုချီးမြှင့်ခံရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်း Maryland ပြည်နယ် Rock Bay မြို့မှာစနေနေ့ညက Citizen.Barmard Award ပြည်သူ့ဂုဏ်ရည်ဆုရှင်တွေကိုကြေညာခဲ့တာဖြစ်ပါတယ်။အထူးဆုရှင်တွေအဖြစ်ငင်းချမ်းရေးအတွက်တေးဂီတာနဲ့လှုံ့ဆော်လှုံ့ဆောင်တဲ့ပန်းရက်လန်းအဖွဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါခင်မမမျိုးတို့ကိုချီးမြှင့်ပါတယ်။နောက်ထပ်ထူးဆူချင်းမြခံရတဲ့မြန်မာပုံပြောသူများအဖွဲ့ကတော့တိုင်းရင်းသားရိုးရာပုံမြင်တွေကိုစူးစီးဖော်ထုတ်ပြီးနယ်လက်ပုံပြင်ပြောတဲ့လှုပ်ရှားမှုကိုလှုပ်ဆောင်ချသူလူငယ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ ပြည်သူ့ကုန်ကြီးဆုရှင်ကိုအမေရိကန်ဒေါ်လာ1000ချီမြှင့်မှာဖြစ်ပြီးအထူးဆုရှင်တွေကိုတော့ဒေါ်လာ1000စီချီမြှင့်မှာဖြစ်ပါတယ်ပြည်သူ့ကုန်ကြီးအသင်းကိုမြန်မာနိုင်ငံပြင်ပမှာရောက်နေသူတွေစုစည်းပြီး2010ပြည်နှစ်ကစလို့ဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကအများအကျိုးအတွက်ဆွမ်းဆန်းတမန်ဆောင်ရွက်နေတဲ့လူမှုတရေကောင်းတွေကိုနှစ်စဉ်ဂုဏ်ပြုချီမြှင့်လာခဲ့တာလည်းဖြစ်ပါတယ
်အမေရိကန်ရွေးကောက်ပွဲအတွက်မဲဆွေပွဲရမုံငွေဆိုင်ရာစီရင်ခံစားရေးအရာဒီမိုကရက်သမရလောင်းဖြစ်လာနိုင်ပွဲရှိတဲ့ Hillary Clinton နဲ့ Bernie Sanders တို့ဟာပြီးခဲ့တဲ့ April လမှာ American Dollar 26တန်းကျော်စီမဲဆွေရမငွေမှတီးသုံးဆွဲခဲ့ပြီးတော့ Democrat Party သမရလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ပြည့်မီရေးမှာ Clinton ရဲ့ဥဆောင်နေမှုကိုဖျက်ချနိုင်ဖို့ Bernie Sanders ကကြိုးစားနေပါတယ်။ဒါပေမဲ့ဘိုးအစိုးရရွေးကောက်ပွဲကော်မရှင်စီရင်ခံစာအရ Sanders ကရမငွေဒေါ်လာ 5.8 တန်းချန်ရှိပြီး Clinton ကတန်း30ရှိတဲ့အတွက် Sanders ရဲ့ရွေးကောက်ပွဲအတွက်အသုံးချိတ်နည်းလာတဲ့အခြေအနေကိုပြပါရယ် Sanders အနေနဲ့ Clinton ကိုမှီနိုင်ဖို့အတွက်ကြံသေးတဲ့မျှော်လင့်ချက်နည်းနည်းဟာနောက်လအစောပိုင်း California ပြည်နယ်မှာကျင်းပမယ့်အကျိုးရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရမရဆိုတဲ့အချက်ပေါ်မူတည်နေပါရယ်ခင်ခဏအချက်လက်တွေရ Sanders ရဲ့ရွေးကောက်ပွဲရမငွေအသုံးချိတ်ဟာပြီးခဲ့တဲ့ February နဲ့ March ကဒေါ်လာတန်း40မှတည်ခဲ့တဲ့ပမာဏနဲ့နှိုင်းယှဉ်ရင်တည်တည်တသာကျဆင်းလာတာကိုတွေ့တယ်လို့အစီရင်ခံစာတွေကရေးပါတယ် Republican Party ဘက်မှသမ္မတလောင်းဖြစ်နိုင်ခြေရှိတဲ့ Donald Trump အတွက်တော့သူ့ကိုထောက်ခံသူတွေကရမငွေမတည်ဖို့ကြိုးပမ်းမှုတွေစလုပ်ဆောင်တဲ့အခြေအနေရှိလာပါတယ
်အင်ဒိုနီးရှားနိုင်ငံမှာမီးတောင်ပေါက်ကွဲတာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းစူမထရာပြည်နယ်ရင်းကမောက်ဆင်နဗွန်မီးတောင်မနစ်စနေနေ့ကပေါက်ကွဲတာကြောင့်ထွက်လာတဲ့ချော်ရီဘူးတွေအနည်းအနွားကကမ်ဘာရွာတွင်းကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမှာရှိတဲ့မီးတောင်ဒီကနေ့တနင်္ဂနွေနေ့မှာလဲချော်ယီဘူးတွေဆက်ပြီးပန်းထွက်နေစေဖြစ်ပါတယ
်။2016မေလ22ရက်မြန်မာစံတော်ချိန်တနအိခွဲမှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်တဲ့သတင်းအရဆိုက်ကလုန်းမုန်တိုင်းရွန်နုဟာဒီနေ့မြန်မာစံတော်ချိန်တနအိတိတိမှာတိုင်းထွာချက်အရကုန်းတွင်းမုန်တိုင်းငယ်အဖြစ်နဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေကိုဖျက်ကျော်ဝင်ရောက်ပြီးတဲ့နောက်အရှေ့မြောက်ဘက်ကိုရွှေ့ရှားပြီးအားပြော့ဖြစ်ပြဲသွားပြီးဖြစ်ပါတယ်ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးတင်ဆက်ပေးမယ့်သတင်းကတော့မြန်မာနိုင်ငံကိုဒီကနေ့နေချင်းပြန်ခီးစဉ်နဲ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝင်ကြီးရဲ့သတင်းဖြစ်ပါတယ်။သမ္မတအိုဘားမားရဲ့နိုင်ငံသားရေးမူဝါဒမှာအာရှအရေးကိုဦးစားပေးအဖြစ်သတ်မှတ်ခဲ့ပြီးမြန်မာနိုင်ငံဟာဗဟိုပြုအာရုံစိုက်ခဲ့ရတဲ့နိုင်ငံဖြစ်ပါကြောင်းသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရတက်လာတာကိုကြိုဆိုလိုက်ပြီးဒီမိုကရေစီရေးအတွက်ဆက်လက်ပံ့ပိုးကူညီသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်နေပြည်တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်ပြီးသတင်းယူခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတင်ပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုနေချင်းပြန်ခီးရောက်ရှိနေတဲ့ American နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။သမ္မတအိုဘားမားအစိုးရရဲ့အာရှရေးဦးစားပေးတဲ့နိုင်ငံသားရေးမူဝါဒမှာမြန်မာအရေးကိုဗဟုပြုအာရုံစိုက်ခဲ့ရတာဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကအခုလိုပြောဆိုလိုက်ပါတယ်
။ Just as President Obama has made Asia a priority of his presidency, he has made Myanmar a central focus of our policy towards Asia.
သမ္မတအိုဘားမားကသူ့ရဲ့သမ္မတတက်တန်းတခြားအာရှအရေးကိုဦးစားပေးပြီးသတ်မှတ်ခဲ့ပြီးတော့မြန်မာနိုင်ငံဟာအမေရိကန်အတွက်ဗဟိုပြုအာရုံစိုက်ခံရတဲ့မူဝါဒဖြစ်ပါတယ်။သမ္မတအိုဘားမားဒီနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့တာဟာတိတိတသာထူးခြားပါတယ်။ရွေးကောက်ခံဆိုရပိုင်းနဲ့ရောဥပဒေပြုလွတ်တော်နဲ့ပါတိုင်ပင်ပြီးတော့မြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေကိုပြန်လည်ပြင်ဆင်လိုက်ပါပြီ။ဒီမိုကရေစီရေးအားလုံးတာတူညီမျှစီးပွားရေးတိုးတက်ရေးအယက်သားဆိုရလက်ထက်မှာနိုင်ငံခြားကယင်းနှမြုံနယ်မှုတွေဝင်ရောက်လာစေရေးအတွက်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာတချို့ပိတ်ဆို့မှုတွေကိုတော့ဆက်ပြီးတော့ထိန်းထားရဆဲဖြစ်ပါတယ်။ယင်းမြို့နံသူတွေဌာနအသီးသီးအရက်ဖက်အဖွဲ့အစည်းတွေအပါအဝင်လူပေါင်းအတိုင်းဝိုင်းအနေနဲ့အရက်သားအစိုးရပြုပြင်ပြောင်းလဲပြီးတော့ဆက်လက်စ조사နိုင်ရေးနဲ့အရက်သားဥဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်အောင်စုပေါင်းဆောင်ကျဉ်းကြဖို့ထောက်ခံနိုင်အောင်လဲအားပေးနေတာဖြစ်ပါတယ်
။အင်းရှင်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့ပိတ်ဆို့မှုတွေကိုမကြောက်ပါဘူးလို့အခုလိုပြောဆိုလိုက်ပါတယ်
။ We're not afraid of sanctions. We're not afraid of scrutiny. We believe that
ကျမတို့ပိတ်ဆို့မှုတွေကိုမကြောက်ပါဘူးတဲ့ထိမ့်ချုပ်တာချုပ်ကင်တာတွေကိုလည်းမကြောက်ပါဘူးတဲ့ကျမတို့လက်မှန်ကိုဆက်လျှောက်သွားမယ်ဆိုရင် အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုတွေအလုံးရုပ်သိမ်းသွားမယ်လို့ယုံကြည်ပါတယ်တဲ့ဒီလိုပိတ်ဆို့မှုတွေကိုကျော်လွှားနိုင်ဖို့ကလည်းအခက်အခဲမရှိပါဘူးတဲ့ကျမနားလည်ပါတယ်ခဏရင်လည်းရှိပါတယ်တဲ့အမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံပါတဲ့ကျမတို့ကိုထိခိုက်မြင့်တာအောင်လုပ်တာမဟုတ်ပါဘူးတဲ့ကျမတို့ကိုကူညီနိုင်မဲ့နီလန်းဖြစ်တယ်လို့ယုံကြည်လို့အခုလိုပိတ်ဆို့မှုတွေလုပ်တာလို့ပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကမြန်မာဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်လက်ကူညီပံ့ပိုးသွားမယ်အကြောင်းပြောရင်းပြုပြင်ပြောင်းလဲရေးခီးရောက်တဲ့လောက်မရောက်ရတဲ့အကြောင်းရင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုသုံးသပ်လိုက်ပါတယ
် It's very difficult to complete that journey in fact impossible to complete that journey with the current constitution
မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အတားအဆီးဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်ဆိုတာကျွန်တော်အလေးနက်ပြောလိုပါတယ်ပြည်သူစာနာကိုဘယ်လောက်အလေးထားလဲအာဏာခိုးဝေမှုမှာကိုဘယ်လိုတတ်မှတ်ထားလဲဆိုတာတွေကအစဒီမိုကရေစီနီးကြတဲ့အပြောင်းအလဲတွေဖြစ်အောင်လှုပ်ဆောင်ရပါမယ်။တိုင်းပြည်ငံပုတ်ကူဖြစ်သူနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတော့ဒီသတင်းပတ်တွေအတွင်းမှာအပြောင်းအလဲတွေဖော်ဆောင်နေတာကိုလည်းကျွန်တော်တို့ကြိုးစားပါတယ်။ဒီမိုကရေစီဖော်ဆောင်မှုအရှိန်အဟုန်ကိုလိုက်ပြီးတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံအပေါ်အကူအညီပေးမှုတွေကိုတူးချင်းကောကဏ္ဍတစ်ခုချင်းစီအလိုက်ပါပြောင်းလဲသွားဖို့စီစဉ်သွားမှာပါ
။ဒီစက်တင်ဘာပဲရခိုင်ပြည်နယ်မှာနေကြတဲ့လူနည်းစုမွတ်စလင်တိုင်းဝိုင်းရဲ့အခေါ်အဝေါ်အငင်းပွားတဲ့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံယာယီဝန်ကြီးဒေါအောင်ဆန်းစုကြည်ကအခုလိုရှင်းလင်းပြောဆိုလိုက်ပါတယ်
။ There are two terms which are emotive and we've got to face them fairly and squarely.
ဒီပြဿနာကိုဖြေရှားဖို့ကျမတို့စူးစမ်းနေပါတယ်တဲ့။ကျမတို့ဒီလိုစူးစမ်းနေတဲ့အချိန်မှာကျမတို့ရဲ့မိတ်ဆွေတွေအနေနဲ့အကူအညီပေးစီလိုပါတယ်တဲ့။ဘယ်လူအဖွဲ့အစည်းကိုမှမင်းမိန်သေးတဲ့အောင်လုပ်ဖို့စူးစမ်းနေတာမဟုတ်ဘူးဆိုတာကိုနားလည်ပေးစီလိုပါတယ်လို့ဆိုပါတယ်။ကျမတို့ဟာနီလန်းတွေရှာနေပါတယ်။ရှေ့ဆက်လို့ရမယ့်နီလန်းကိုရှာနေကြတာပါ။အတိုင်းဝိုင်းနှစ်ခုစလုံးကလက်ခံနိုင်မယ့်အဖြေကိုရှာနိုင်မယ့်နီလန်းဖြစ်ပါတယ်။ဒါဟာတိတ်ကိုခက်ခဲမယ်ဆိုတာလည်းမငင်းလို့ပါဘူး။ကျမတို့မိတ်ဆွေတွေကကျမတို့နဲ့ပူးပေါင်းမှုအစင်သည့်မဖြစ်ဘူးဆိုရင်ကျမတို့အလုပ်လုပ်ဖို့ပိုပြီးခက်ခဲစေပါတယ်။ဒါပေမဲ့ကျမတို့နောက်မဆုတ်ပါဘူးတဲ့။ဒီကိစ္စမှာကျမတို့တာဝန်ရှိပါတယ်ဒီပြဿနာကိုအဖြေရှာဖို့အကောင်းဆုံးဖြစ်အောင်အတိုင်းဝိုင်းနှစ်ခုစလုံးအတွက်အကျိုးရှိအောင်ကျမတို့စ조사ပြီးအဖြေရှာသွားမှာပါလို့ပြောဆိုသွားတာပါနေပြည်တော်ကိုနေချင်းမြန်ခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တင်းစားရှင်းလင်းပွဲအပြီးမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
တရင်းစာရှင်းလင်းပွဲကိုကိုတိုင်းတက်ရောက်တရင်ယူခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ရှင်။မြန်မာအစိုးရတည်လက်ထက်မှာနိုင်ငံပိုင်ဘဏ်3ခုနဲ့တစ်လုပ်ငန်းကြောက်မြက်စားတဲ့အစိုးရလုပ်ငန်း9ခုအပေါ်မှာအမေရိကန်အစိုးရရဲ့ပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တာကလိုအပ်ချက်တွေကိုတွက်ဆပြီးအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ရာရောက်တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကသုံးသပ်လိုက်ပါတယ်။ပြစ်မှတ်ထားအရေးယူပိတ်ဆို့ထားတဲ့စည်းရင်းထဲမှာကုမ္ပဏီတချို့ကိုထပ်မံဖြည့်ဆွတ်လိုက်တာဟာလေပြုပြေပြောင်းလဲရေးလိုအပ်ချက်အတွက်ဖိအားဖြစ်စေတယ်လို့ပြောပါတယ်။ဒေါက်တာအောင်ထွန်းသက်ကိုရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင်။
မင်္ဂလာပါဆရာ
မင်္ဂလာပါโ
อเคကျမတို့ VOA American တောင်းကိုဆရာအင်ကိုလာပြီးတော့တွေ့ဆုံမြင်မြင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဆရာလည်းကျေးဇူးတင်ပါတယ် VOA
โอเคပါဆရာအခု American ပြည်တော်စုကပေါ့နော် American ပြည်တော်စုကစစ်အစိုးရအဆက်ဆက်ဒီမြန်မာနိုင်ငံရဲ့လူခွေရေးချုပ်ဖောက်မှုတွေရှိတဲ့နောက်ဒီမိုကရေစီရေးတွန်းအားပေးဖို့ဆိုပြီးတော့ဒီအရေးယူပိတ်ဆို့ပြီးတော့ဟိုတားဆီးပိတ်ဆို့မှုတွေလှုပ်ထားတာရှိပါတယ်ဒါပေမဲ့အခုအစိုးရအသစ်ပြောင်းလာတဲ့အခါမှာဒီတားဆီးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတယ်ပေါ့နော်ဖြေလျှော့ပေးတာနဲ့တပြိုင်တည်းမှာပဲထပ်တိုးတဲ့ဟိုတားဆီးပိတ်ဆို့မှုတွေလည်းရှိပါတယ်အဲ့တော့ American ရဲ့ဒီ policy ပေါ့နော်မြန်မာနိုင်ငံပေါ်ထားရှိတဲ့ policy ကိုဆရာဘယ်လိုသုံးသပ်လို့ရပါလဲရှင
်ဒီကိစ္စနဲ့ပတ်သက်လို့စဉ်းစားရင်ပေါ့နော်ဒီတကယ်တော့ political economy နိုင်ငံရေးဘောကပြတာဟိုရှုထောင့်မှာကြီးမှာရမယ်ဟိုအခု sanction လို့ပြောတဲ့အခါမှာလူတွေကတော့ဟိုပိတ်ဆို့မှုလို့စဉ်းစားတာတကယ်သုံးသပ်လိုက်ရင်တော့ sanction က2မျိုးပေါ့နော် political sanction နဲ့ economic sanction အဲ့တော့ဒီနိုင်ငံကြီးဖိအားပေးရုံနဲ့မလုံးတော့ဘူးဒါကြောင့်မို့ကိုယ့်ရဲ့သူတို့ရဲ့ပေါ့နော်နိုင်ငံရဲ့နိုင်ငံကြီးနိုင်ငံသားရဲ့မူဝါဒကိုအကောင့်တွေပို့တဲ့အနေနဲ့တစ်ဖက်ကနိုင်ငံကြီးဖိအားပေးသလိုပူပြီးထိအောင်ဆိုပြီးဒီစီးပွားရေးဖိအားပေးတာအဲ့တော့ပမာနိုင်ငံကြီးနဲ့ကြည့်လို့ရှိရင် session နောက်ပိုင်းပေါ့နော်ကိုယ့်နိုင်ငံရဲ့အနေအထားကိုကြည့်ပြီးတော့သူတို့ American Sue ကအဆက်ဆက်ကဒ the both political and economic sanction နှစ်ခုလုံးတွဲလုပ်တာပေါ့အဲ့တော့လုပ်လိုက်တဲ့အခါကျတော့ခုဒီဘက်ပိုင်းမှာပေါ့2010အစပြီဟိုဖြီးဖြီးဟိုပြေလျှော့မှုကြီးစလာတယ်2010မှာဆက်လို့စတယ်ဒါဟိုအရင်ဆိုကအသိဉာဏ်လက်ထက်ပေါ့လေဒီစစ်ဆိုးကနာဝတနာဖာပြီးတဲ့အချိန်မှာဒီဆရာတို့အထူးတရေကောက်ပွဲကဏ္ဍီတက်လာတဲ့အစိုးရကဏ္ဍီစပြီးဆန့်ရှင်ဒီနည်းနည်းလေးလျှော့လာအဲ့လိုလျှော့လာသူပဲဒီဘက်အခုဟိုဆရာတို့ပြည်သူအစိုးရလို့ခေါ်တဲ့အဲ့ဒီလက်ထက်မှာတော့ဆရာတို့ review ပေါ့လေမိမာ review လုပ်လိုက်တဲ့ပုံမှာမူတည်ပြီးတော့သူတို့အရင်တော့ဖီလျှော့ထားတဲ့ပို့ပြီးတိုးလာဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာဇာတိနဲ့သူ calibrate လုပ်တယ်ထင်တယ်ဟိုညှိကြည့်တယ်ထင်တယ်တစ်ဖက်ကတွန်းအားပြီးသလိုတစ်ဖက်ကလည်း short တယ်အဲ့တော့ short တာရှိသလိုတိုးတာလည်းရှိလို့ရှိတယ်အဲ့တော့သူတို့အနေနဲ့ဒါတော့လေနော် foreign policy instrument တစ်ခုပဲနိုင်ငံရေးလက်နက်တစ်ခုဖြစ်တာမို့ဒီ extreme ဆိုတာတစ်ခုသူတို့ကဆက်ထင်ပါတယ်ကြည့်ရတာပေါ့နော်အခုရလာတဲ့တက်လာတဲ့ဟိုအစိုးရတစ်ခုလည်းအားပြီးခြင်းတယ်ဒါပေမဲ့အဲ့ဒီလိုအားပြီးတဲ့အခါမှာကိုမပြပြသေးတဲ့ကြောင်းလဲမှုရာလည်းရှိနေသေးတာဟုတ်
ကြံနေသေးတ
ယ်ကြံနေသေးတယ
်ခရိုနီတွေ
အဲ့အတွက်ကိုလည်းသူတို့တစ်ဖက်ကရှိတယ်ဟိုတခုလို့ရှိတယ်နော်ဆရာတို့ဒီဟို sanction လို့ပြောတဲ့အခါမှာလူကြီးက sanction နဲ့ခရိုနီနဲ့ဟိုတွဲတာရှိတယ် individual ပေါ့နော်တဦးချင်းဒါပေမဲ့နိုင်ငံလက်ပါဒီနိုင်ငံကိုဒီပုံစံတစ်မျိုးနဲ့ပေါ့ဖိအားပေးတာအဲ့တော့ခရိုနီဒီကိုနော်ဒီခရိုနီတွေအပြင်ကိုဒီတူရင်းပုံကူတူရင်းအပြင်ကိုကုမ္ပဏီလက်ပါတော့အော်ဒီမှာထူးစားထူးထူးကြည်ရပေါ့နော်အရင်တော့ကဆရာတို့ဟိုတတ်မှတ်ထားတဲ့ကုမ္ပဏီတွေရှော့ပစ်လိုက်တယ်ဟိုဘန်နီရှော့လိုက်တယ
်သူတို့နိုင်ငံပိုင်းကန်နီပေါ့
ရှော့လိုက်တယ်အဲ့တော့သူတို့ကြည်ရတာသူရဲ့ဟိုဒီ policy အခုချမှတ်လိုက်တဲ့ policy ကြည်ရတာတစ်ဖက်ကတော်တော်လေးရှော့ပစ်လိုက်ပြီမြဲတစ်ဖက်ကလည်းပြန်တင်းမြိုင်အဲ့တော့ဟိုဆက်တင်နေသူ balance လုပ်တယ်တင်အဲ့တော့အဲ့ဒါကုတုံးသားကြည့်ရင်တော့ပေါ့နော်ဒါကဟိုဒီရက်ပူပြီးအရှင်ဒီဘက်ပြုပြင်ပြောင်းလဲမှု reform ပေါ့နော်ဟို reform ကပူပြီးထဲထဲပုံဖြစ်ဖို့နည်းနည်းနည်းနည်းရှိဖို့ဆိုတဲ့ဥတီချက်တစ်ခုလေ
ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံပိုင်ဘဏ်တွေပေါ့နော်အဲ့ဒီနိုင်ငံပိုင်ဘဏ်တွေကိုဒီပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့အခါမှာဒီဘလိုမျိုးဟိုတိုးတက်မှုတွေရှိလာနိုင်မလဲပေါ့နော်ဘာလို့ဆိုမြန်မာနိုင်ငံရဲ့ဘဏ်တွေဆိုတာလည်းအတက်မှဒီမီးပညာပိုင်းရာဆိုမတမ်းမှနောက်ကြပါလေတခြားနိုင်ငံတကာဗန်နေနဲ့ရှင်မယ်ဆိုလို့ရှိရင်တော်တော်ကြီးကိုနောက်ကျနေပါလေဟိုမူဂျိုနဲ့ PhD အဆင့်လောက်ဖြစ်နေပါတယ်အဲ့တော့ဆရာအနေနဲ့မြန်မာနိုင်ငံဗန်နေကိုဒီလိုမျိုးမြန်မာနိုင်ငံပိုင်းဗန်နေကိုဒီတားဆီးပိတ်ဆို့မှုတွေဖြေလျှော့လိုက်တဲ့အတွက်ကြောင့်မလို့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်တခုအဲ့လိုဟိုကြီးဖို့လိုတာကအခုနိုင်ငံတော်ဗန်နေကို sanction ဖြေလျှော့လိုက်တယ်လို့ပြောတော့ဒီ sanction regime မှာကျွန်တော်သတိထားကြည့်တာအထူးအောင်ဆုံးတစ်ခုကဟို financial ဘောဘဏ္ဍာရေးနဲ့ပတ်သက်တယ်ဘဏ္ဍာရေးနဲ့ပတ်သက်တော့အဲ့တော့တခုလို့ရှိရပြဿနာတော့ရှိတာဘဏ္ဍာရေးနဲ့ပတ်သက်တဲ့အခါကျတော့ငွေသွင်းငွေပို့ဒီသွင်းကုန်ထုတ်ကုန်သမားတွေဟာဒီအမေရိကန်မှာရှိတဲ့ဘဏ်အကြီးတွေနဲ့နော်တကယ်တော့အမေရိကန်ဘဏ်လို့ပြောရင်ဒါလည်းဝါလုံးနဲ့ဆိုင်တဲ့ဘဏ်တွေမှာ international bank တွေသူတို့နဲ့ထိတွေ့တဲ့အခါမှာလောကကန်ခက်တယ်စင်ကင်းကြောင့်အဲ့တော့ပမာကုမ္ပဏီတော်များဘာလို့ပါလဲစင်ကာပူနဲ့တစ်ဆင့်ဘဏ်ပန်းပြီးသွားတာမျိုးဖြစ်တော့ transaction cost တွေများတာအဲ့တော့မလိုဘဲနဲ့ဆိုင်ဟိုစင်ကာပူပြီးနေတာအဲ့တော့အခုလူပြေလျှော့လိုက်တဲ့အတွဲဒီသူများရှိရနေတဆင့်သွားရမလို့ပဲကိုယ်ကိုတိုက်ရိုက်ဆက်ဆံနိုင်ရင်အဲ့တော့နောက်ဘက်ကကျွန်တော်ဒီနေ့နိုင်ငံတော်အစိုးရတက်တိုးတက်ပြောင်းလဲမှုအတွက်ဖွံ့ဖြိုးမှုအတွက်ကဆက်တင်နေ injection of foreign capital လို့ရနော်ဒီ foreign capital မရှိလို့ကျွန်တော်မဖြစ်နိုင်ဘူးကမ္ဘာရှိတဲ့ domestic saving ပေါ့မြန်မာရှိတဲ့ပြည်တွင်းဆရာတို့ဟိုစုဆောင်မှုပမာဏဟာဟိုလူတော့တိုင်းတာမရှိအဲ့တော့ foreign injection လိုတဲ့အခါကျတော့ဒီ sanction ဖြေလျှော့တာဟာကောင်းတဲ့လက္ခဏာဖြစ်တာက sanction ရှိတဲ့နိုင်ငံကို invest လုပ်မယ်လူကတော်တော်ရှားတယ်ကိုပဲစဉ်းစားเนาะဒီနိုင်ငံကို sanction လုပ်ထားတဲ့နိုင်ငံကိုကိုကအရေးစုံပြီးရင်းနှီးဖို့ဆိုတာတော်တော်ကြီးကိုခဲရင်းတာအဲ့တော့ sanction ကြီးဖြေလျှော့လိုက်တဲ့ဟာမျိုးဖြစ်တယ်ဆိုရင်တော်တော်လေးအဆင်ပြေ
ဟုတ်ကဲ့ပါဟိုဒေါ်ဆန်းစုကြည်ကလည်းမကြခင်ရပဲဒီစင်ကာပူနိုင်ငံသားရဲ့ဝင်ကြီးနဲ့တွေ့ရတဲ့အခါမှာသူကပြောပါတယ်တိုက်ဆိုင်တာကလည်းဒီ US ကဒီ sanction ဖြေလျှော့တာနဲ့နောက်ထပ်ပြီးတော့တိုးတဲ့ဟာလေးနဲ့တိုက်ဆိုင်ပြီးတော့ပေါ့နော်သူပြောတာကတော့ ဒီ sanction ကမြန်မာပြည်ကိုမထိခိုက်ပါဘူးတဲ့အကြောင်းတစ်ခုကြောင့်ဒါဒီလိုမျိုး sanction လုပ်ထားတာဖြစ်တဲ့အတွက်ကြောင့်မို့အချိန်တန်လို့ရှိရင်သူ့ဘာသာသူပြေလျှော့သွားမှာလို့သူကပြောပါတယ်။သူကတော့အရင်တုန်းကတော့မြန်မာနိုင်ငံအပေါ်မှာ sanction ထားဖို့ပေါ့လေ။ဟိုမလျှော့ဖို့အတွက်ကိုသူကတွန်းအားပေးခဲ့တဲ့တယောက်အဖြစ်နဲ့သူကဟိုလူတွေသိခဲ့တာပေါ့လေ။အဲ့တော့ဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်။ဒါသူဆိုပါနော်။ဟိုကျွန်တော်ယုံကြည်ရှိတာဟုတ်တယ်လား။ဟိုအရင်တုန်းက sanction ကိုအားပေးခဲ့တာလေ။ခုန sanction ရောက်မဟုတ်ဘူး။လူချင်းနဲ့ပြောင်းလဲမှုရဖို့အတွက်ကို။အဲ့တော့ကမ္ဘာလုံးကိုအတိုင်းတန်နဲ့ကြည့်ရင်ဟုတ်ဒီအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဒီလိုပဲ sanction တွေ impose လုပ်ပြီးတော့เนาะ sanction တွေတတ်မှတ်ပြီးတော့အဲ့ဒီပြည်တွင်းမှာရှိတဲ့အခြေအနေကိုပြောင်းအောင်လုပ်ဖို့လုပ်တယ်။အဲ့တော့အခုသူပြောဆိုပဲပေါ့ဒါအချိန်တိုင်းပြီးသွားလိမ့်မယ်။တိတ်ပြီးစိုးဝင်ကြလည်းမရှိဘူး။အဲ့တော့ဒါဒီ message တော်တော်ကျွန်တော်ဒီအရေးပါတယ် message တင်တယ်။မဟုတ်ရင်ဟိုတထင်းတလန့်နဲ့ပေါ့เนาะဟိုလူကြီးကလည်းဟိုပြောဒီပြောနဲ့ဟိုဂါဂါနနဒီနေရာမှာကြားတာလေးတော့ဟိုဖြစ်စီနေတာဟိုအခြေအနေတစ်ခုအကြောင်းချက်တစ်ခုကိုကြည့်တဲ့အခါမှာအပေါ်ရန်ဆက်ပြီးကြည့်တာမျိုးသုံးသပ်တာမျိုးမဟုတ်ပင်တယ်တကယ့်ကိုထဲထဲဝင်ဝင်နော်သူပြောတာကျွန်တော်ဒီပဲရှိတယ်သူပြောတာဒီပဲရှိတာကနော်ဒါတိတ်မထိခိုက်ခဲ့ဘူးမထိခိုက်ခဲ့ဘူးဆိုတာလေနော်အဲ့တော့ကျွန်တော်ခုတစ်ခုပေါ့နော်ဟိုရတော့အများနဲ့အကောင့်ဘက်ကကြည့်တယ်ပေါ့နော်အကောင့်ဘက်ကကြည့်တော့ဒီ sanction regime ရှိခဲ့တာမဟုတ်ဟိုစီးပွားရေးလုပ်ငန်းကိုလုပ်တဲ့ပုံစံကိုယ်ကလည်းဒါအောင်တော့ကြိုးစားနေတာစီးပွားလုပ်တဲ့ပုံစံဒီဥပကိုယ်နိုင်ငံမှာအဆိုးဆုံးပြဿနာကဒီတန်ဆာတာပစ္စည်းเนาะကျွဲဝချမ်းသာတဲ့နိုင်ငံဖြစ်တာမို့တဘောပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးဖြစ်ခဲ့เนาะဒါပေမဲ့အခုဆိုရင်ဆန်ရှင်ဖြေလျှော့လိုက်တဲ့အခါမှာအရင်တိုင်းမျက်စိမိမိလို့လို့မရတော့အဲ့တော့ကျွန်တော်တို့ခေါ်တဲ့ responsible investment ပေါ့เนาะဒီ
တာဝန်တ
ည်တယ်ကျွန်တော်ပြောတဲ့ဟိုတာဝန်တည်တယ်ကိုယ်ကိုယ်နဲ့တော်တော်လေးကျွန်တော် OECD နဲ့တွဲပြီးလုပ်ပြီးခဲ့တော့ဒီ responsible investment ကအဓိကအဲ့တော့ဟိုဘဒူသေးသေးငတိမှပြီးရောဆိုတဲ့ပုံစံမဟုတ်ပဲ ਨੇ အခုတော့တချို့နေရာပိုတော့ပြောတာ impact investment ပေါ့နော်ဒါဆိုတော့သုံးနေတာစီးပွားရေးအနေနဲ့သုံးတော့ impact investment ကဒီ corrupted investment ကြောင့် negative impact မရှိအောင်ဘယ်လိုလုပ်လဲနော်လုပ်လို့ရပါတယ်ဒါဟို investment ကိုဆိုတော့ထင်းလို့ရအဲ့တော့အခုဒီဘက်မှာနော် UN ကလည်းအကူအညီလေးပေးနေခါကြတော့ကိုရိုးလည်းဒါနဲ့တွဲပြီးလုပ်နေခါကြတော့ဟိုgood also ကြူကြီးပြောလို့ပဲတော့ဒီ sanction ဟာတနေ့ကျရင်ဟာ sanction ရှိခဲ့တယ်ဆိုတော့သတိရမှာမဟုတ်ဘူး sanction အနည်းနဲ့ပေါ့နော်ဟိုအဲ့တော့စဉ်းစားဖို့ပါပေါ့နော်ဟိုပြီးခဲ့တဲ့ sanction regime ကိုကျွန်တော် lesson learn ပေါ့နော်ဟိုကအများအားဟိုကြောင်းစရာဖြစ်တာမို့အရာရာကိုအားလုံးကိုသင်ခန်းစာယူဖို့ကောင်းတယ်နော် sanction ရှိခဲ့တော့ကအဲ့ဒါဘယ်လိုတွေနင့်လာခဲ့လဲနော်ဒီလိုတွေမနင့်လာခဲ့ဘူးလားတကယ်ကိုကျွန်တော်ဟိုအပြစ်ရှိတယ်လို့ပြောတဲ့လူတွေနင်နာခဲ့တယ်ဆိုရင်ဒီဆိုင်ချင်းအောင်မြင်တာပေါ့နော်အဲ့တော့ကြီးကြီးဒါသူတို့ US instrument ပေါ့ဒီ foreign policy foreign policy တော့မဟုတ် state policy ပါသူကဒီနိုင်ငံကြီးတွေမကအောင်ဟိုနိုင်ငံကြီးရောစီးပွားရေးရောအားလုံးပါနေတော့လူမှုရေးလည်းပါတဲ့ကကြတော့အခုတို့ဒီဆိုင်ချင်းဖြေလျှော့ရင်ချက်ထင်တာတော့ပေါ့နော်ဒီအခုနိုင်ငံတော်စုဝအစ်စ်ကိုအဘိဗရလူတွေအောင်မြင်နော်ဒီဆိုဝတ်တစ်ကိုနော်ယုံကြည်တယ်အဆိုဝတ်တစ်ပေါ်မှာစိတ်ချတယ်ဆိုရင်ဒီဆိုင်ချင်းဒီနည်းနည်းလေးဖြည့်လိုက်ဟိုအဆိုဝတ်ဒီမကနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေကလည်းနည်းနည်းလုတ်ခွင့်ပူရှိတာဟိုအဲ့ဒါကြောင့်ဟိုသူတို့အဲ့လိုလုတ်တယ်လို့အောင်မြင်ပါတယ်ဒီကြောင့်မို့ဟိုညှိုးနေတာပေါ့ဒီ9နှစ်ဒီ9နှစ်အတွင်းမှာတဖြည်းဖြည်းအချိန်ဒီပြောင်းလာတဲ့အမျှကိုလူကျင်နာတွေကြံသေးတာတွေမပြီးပြတ်သေးတဲ့ပြုံပြောင်းလဲမှုတွေကိုကျွန်တော်လုတ်ပေးနိုင်ရင်လုတ်ပေးနိုင်တဲ့များသူတို့လည်းပဲချိန်ပြီးတော့လုတ်ပါပါဟုတ်ကဲ့
ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆရာလည်းကျေးဇူးတင်ပါတယ
်စီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကို VOA ရန်ကုန်ရုံးဝယ်တာဝန်ခံဒေါက်ခင်ဆိုးဝင်းတီးတန့်တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မေလ22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ပါရှင်
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြောပြသွားခြင်းပါတယ်။ American 3 EGM English စာသင်ခန်းစာအစီအစဉ်နဲ့မကျင်းမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်။ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်။ဘကိုးကသောရရှင်မောင်လင်းထိုက်ရေးလာတာပါ။ဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျွန်တော်တို့ VOA ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော်။ Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်။မြန်မာနိုင်ငံကအလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူသုံးလို့ရတာမလို့မြန်မာပြည်ကသောရရှင်နေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ဟောဒါနဲ့ခုနအစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။ VOA ကိုထောက်ရအားပေးနေပါတယ်ဆိုတဲ့ပခုတ်ကူသားလေးကိုမျိုးကတော့အခုလိုမျိုးအပြောင်းလဲအတွက်အရေးကြီးနေတဲ့ကာလမှာတံမိုးဖြတ်လို့မရတဲ့သတင်းတွေကိုထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးအခုလိုရေးလာပါတယ
်မင်္ဂလာပါ VOE တမိုင်းဝင်နေရတွေကိုဖြတ်တန်းပြီးတော့ကျွန်တော်တို့ရဲ့မျောလင့်တောင်းတမှုတွေရင်ခုန်ခံစားရတဲ့ဝမ်းမြောက်ခြင်းတွေနဲ့အတူမြစ်တာလွမ်းတဲ့အမိမြန်မာနိုင်ငံတော်ကြီးအတွက်ပြောစရာစကားလုံးတွေမရှိတော့လောက်အောင်ကိုပဲပီတိခံစားရပါတယ် VOE တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ရတအစိုးရသက်စီကဘာကိုမျောလင့်လို့ရအောင်မှလဲဆိုတာကတော့စောင့်ကြည့်နေပါတယ်ကြောင်ကြမဲ့စွာနဲ့နေရက်တွေကိုဖြတ်တန်းရင်းနဲ့ view ရဲ့နေ့စဉ်သတင်းတွေကိုလည်းအမြင်မပြတ်နားဆင်နေပါရယ်ကျွန်တော်လူမှုဘဝတွေထဲမှာသင်ယူခြင်းနဲ့အတွေးခေါ်ခေါင်းတွေကိုသတင်းလောကထုတ်လွှင့်တင်ဆက်ခြင်းတွေကလည်းရယူနှံတာမို့လို့တံမိုးမဖြတ်လို့မရတဲ့သတင်းကဏ္ဍတွေကိုကျေးဇူးအထူးတင်ရပါတယ်ဗျာ
ပခုတ်ကူသားလေးကိုမျိုးဆိုတဲ့သောရရှင်ကျေးဇူးတင်ကြောင်းပြောလာတာပါကျော်စွာဆိုင်ဆိုတဲ့သောရရှင်ကတော့ view မြန်မာပိုင်းရဲ့ Facebook အစာမျက်နှာပေါ်မှာရေးလာတာဖြစ်ပါတယ
် VOA ရို့လို့ Radio ဌာနတွေကကျွန်တော်ရဲ့ဘဝတက္ကသိုလ်ကြီးတွေကတခုအပါဝင်လို့ပြောရင်လုံးဝမမှားပါဘူးခင်ဗျာကျွန်တော်ဆယ်ကျော်သက်အရွယ်အွန်လိုင်းတွေလက်လန်းမမီခင်ကတည်းကရေဒီယိုနဲ့နေ့စဉ်နားဆင်ပစ်ခဲ့ပါတယ်ကျွန်တော်အသက်အခု29နှစ်ထဲရောက်နေတဲ့အထိနေ့စဉ်လုံးလုံးနားဆင်ခဲ့ပါတယ်ဒါကြောင့်လည်းအထူးကိုကျေးဇူးတင်ပါတယ်ခင်ဗျာ
VOA သတင်းတွေကပေးတဲ့ဗဟုသုတတွေအတွက်သူကအထူးကျေးဇူးတင်ပါတယ်တဲ့သောရရှင်နေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1အခုတစ်ပတ်အတွင်းမှာရောက်တဲ့သတင်းလေးပဲဖြစ်ပါတယ်။ Drake က2016ခုနှစ်မှာထွက်တဲ့တေးတပြား View ရဲ့မှာပါတဲ့ One Dance ဆိုတဲ့သတင်းမှာနိုင်ဂျီးရီးယားက Afrobeat အဆိုတော် Whiskey's နဲ့ဗြိတိသျအဆိုတော် Kyla တို့အားဖြည့်ပြီးတည်ဆူထားတာဖြစ်ပါတယ်။ April အစပိုင်းမှာဒီ One Dance ဆိုတဲ့သတင်းကို online ကစဖြန့်ပြီးတော့ April 12ရက်နေ့မှာပဲ US Radio Station တွေမှာစပြီးတော့လွှင့်တာပါ။ American နဲ့ Canada နိုင်ငံတွေမှာ number 1 ဖြစ်နေရောက်ပြီးတော့ဒါက Drake အဓိကပါဝင်တည်ဆူတဲ့သတင်းတွေထဲမှာပထမဦးဆုံး number 1ရတာဖြစ်ပါတယ်။ဒီသတင်းကဒီ American ပြည်အောင်စုအပြင်မှာဆိုရင်တော့ Australia, ပြင်သစ် Germany, Ireland, Britain, Netherlands နဲ့ New Zealandနိုင်ငံအသီးသီးတွေမှာနံပါတ်1တွေရရှိပါတယ်ရှင်။ Drake, Whiskey's, Kyla တို့တည်ဆူထားတဲ့ One Dance ဆိုတဲ့သချင်းကိုနားဆင်ကြည့်အောင်ပါနော်။ Grip
tricks on your ways, front way, back way. You know that I don't play. Street's not safe, but I never run away. Even when I'm away, OT, OT. There's never much love when we go OT. I pray to make it back in one piece. I pray, I pray. That's why I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. Strength and guidance, all that I'm wishing for my friends. Nobody makes it from my ends. I had to bust up the silence. You know you gotta stick by me. Soon as you see the text, reply me. I don't wanna spend time fighting. We got no time and that's why I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me.
Drake Whiskers ကိုင်လာတို့ပူရဲပြီးတော့တည်ဆူထားတဲ့ One Dance ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်လာကြတဲ့တော်ရရှင်တွေက ARE ရဲ့အလွမ်းသမားဆိုတဲ့တော်ရရှင်ရဲ့အစားတစောင်းကိုပြောပြပေးကြပါမယ်။သူကပညာလည်းမတက်နိုင်ငံရေးသမားလည်းမဟုတ်ပါဘူးတဲ့။ဒါပေမဲ့မြန်မာပြည်မှာငွေမြန်မာပြည်မှာလူဖြစ်လာတဲ့မြန်မာနိုင်ငံသားတယောက်မလို့တည်ထားတဲ့လောက်လေးပြောင်းလဲခြင်းတက်ပြီဆိုတာပြောပြကြပါမယ်။ဆိုတော့ VOE ကိုစာရေးလာတာပါ။သူက1980အစောပိုင်းမှာမွေးဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲသူထင်မြင်တာလေးတွေကိုမှတ်ထားတာပါ။ရွာတွေကိုစီကားအောင်လုပ်ဖို့ပါတွေလုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ်
။ကျွန်တော်ငယ်တုန်းကမြန်မာပြည်ဆန်ကအဖိုးတန်ခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်။ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကံအလွန်ရှားပါလို့ပါ။ဟိုတုန်းကဆိုရင်အလောက်ကံက200ဒီပဲရှိပါတယ်။မိုးကမှာပြိုးနှုတ်ကောက်ဆိုင်၊နှွေးကမှာကောက်ရိပ်သိမ်း200ဒီတည်းပါ။ကျန်တဲ့ယာစီတွေမှာအလုံးမရှိတော့ဆင်းရဲနွမ်းပါသူတွေမှာစားဖို့နေရေးအင်မတန်မှခက်ခဲပါတယ်။ကျွန်တော်တွေ့ကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်။ဒါကအလောက်ကန်ရှားပါလို့ပါ။ဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြချင်ပါတယ်။အများကြီးရောမဟုတ်ပါဘူး။စားဖို့နေရင်နည်းနည်းအဆင်ပြေလာတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတော်ကဆင်မြောင်းတာတမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနစ်တာတွေလည်းတက်တာသွားပါတယ်။အင်းအိုင်တွေလဲတွေတိမ်ကော့သွားတာတွေလည်းရှိပါတယ်။တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်။ကော့သွားတဲ့အင်းအိုင်တွေကိုအတုံးတဲအောင်ခြုံလေးကိုခုတ်ပြီးနိုင်ငံတော်ကချပြီးတဲ့မျိုးစစ်တီးနှံတွေကိုမြေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်။200ဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်။ကောက်ဆိုက်ချင်းကောက်ရိပ်ချင်းပဲဆိုက်ချင်းပဲနှုတ်ချင်းပိုးလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်။ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မှဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်။
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်နေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထပ်ဖို့ပို့ပြီးတော့လွယ်ကူပါမယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြီးတော့သောရရှင်နေနဲ့ဝေမျှလာပါတယ်သောရရှင်နေရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်နောက်ပိုင်းမှာတော့မြန်မာတခြင်းလေးတစ်ပုတ်ဒေလက်ဆောင်အဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်ပထမဦးဆုံးတော့ဒီကော့တောင်းလေစိကအကြောင်းအရာတစ်ခုရေးလာတဲ့သောရရှင်ရဲ့စာကိုပြောပြပေးခြင်းပါတယ်။လေချောင်းခီးစင်နဲ့ခီးသွားတဲ့အခါတိုင်းမှာကော့တောင်းလေစိမှာကြုံတွေ့နေရတဲ့အဆင်မပြေမှုတွေကအကြောင်းအရာလေးတချို့ကို VOE ကပြောပြပေးခြင်းပါတယ်။ဆိုပြီးတော့သောရရှင်တယောက်လေချောင်းခီးစင်နဲ့မကြမကြခီးသွားဖြစ်တဲ့ဆိုတဲ့ကော့တောင်းမျိုးသားတဦးစာရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာကိုပြောပြပေးပါမယ်
။ကော့တောင်းမျိုးကိုလာရောက်လေပတ်တဲ့ဧည့်သည်တွေလေရင်စီးခီးသည်တွေဟာလေစိတ်အိမ်သာမတန့်လို့စီးချုပ်ဝမ်းချုပ်ပြဿနာတွေကြုံရပါတယ်။ရေအိမ်တစ်ခုမှာရှိတဲ့ပစ္စည်းတွေဖြစ်တဲ့လက်သုပ်စက်ကူလေးအနံ့အသက်တွေထိမ့်ပေးနိုင်တဲ့အမွေခဲကျန်းမာရေးအတွက်အရေးကြီးဆုံးဖြစ်တဲ့လက်ဆေးဘုတ်ဆက်ပြာရေအခဲလုံးဝမရှိပါဘူး။သူတို့ယူရမယ့်အခချင်းငွေတွေကြတော့နှီးမျိုးစုံနဲ့ယူထားတယ်။လေရင်ပြန်ကွင်းကိုရောက်ပြီးဆိုတာနဲ့စိုက်ကဲရက်ခကားရက်ခဧည့်သည်အချို့ဖို့လုတဲ့သူတွေကြတော့လေဧည့်သည်အချို့ဖို့ကပြားယူကခီးသွားတွေအနေနဲ့လည်း ဝန်ဆောင်ကအခွန်အခမျိုးစုံပေးဆောင်ရပါတယ်ဒီလိုခီးတွေတွေဘက်ကတောင်းစီရရှိတာတောင်းပြီးပြီဆိုရင်တော့လေစိတ်ဘက်ကပြန်ပြီးပေးတဲ့ဝန်ဆောင်မှုကိုအပြည့်အဝပေးတင်ပါတယ်အနိုင်ဆုံးဖြစ်တဲ့တန်ရှင်းရေးကိုတော့ဝန်ဆောင်မှုမပေးနိုင်ပါဘူးဒါဆိုရင်ပြည်သူတွေစီကကောက်ယူနေတဲ့ပြည်သူချွေးနေစာတွေအခွန်တွေကိုဘယ်မှာသွားသုံးမှလဲမေးချင်ပါတယ်ဒါပေမဲ့ချွင်းချက်တော့ရှိပါတယ်နိုင်ငံတော်အကြီးအကဲခီးစဉ်ရှိတယ်ဆိုရင်တော့တန်ရှင်းရေးကိုအသေးချာဂရုတစိုက်လှုပ်ထားတာတွေ့ရပါတယ်ဒါကြောင့်ကောသောင်းလေစိတ်တန်ရှင်းကောင်းမွန်စေရေးအတွက်ပို့ဆောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်တို့ကိုမေးခွန်းထုတ်ချင်မိပါတယ်
။ဒါကတော့ကောသောင်းလေစိတ်မှာဒီလိုမျိုး VIB ဧည့်သည်လာတဲ့အခါမှာတမျိုးဒါမှမဟုတ်ရိုးရိုးခီးသွားတွေပုံမှန်ခီးသွားနေတဲ့အချိန်ဒီမှာဆိုတမျိုးတကူရေးကျမရေးအတွက်အထူးအရေးကြီးတဲ့တန်စင်ကံကိုတန်ရှင်းအောင်မထားတဲ့အကြောင်းကိုသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမာရင်ရက်ချင်ပါတယ်။နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်ဒေလက်ဆောင်အဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်เนาะကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်เนาะVOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မိခင်များနဲ့မတိုင်ခင်တည်းကတောင်းတဲ့သောရရှင်ရဲ့စာကိုအခုမှဖော်ပြပေးရမှာဖြစ်လို့ခွင့်လွတ်ပါလို့ပဲပထမအဦးဆုံးအရင်ကြိုပြီးပြောချင်ပါတယ်။ဒီသောရရှင်ရဲ့စာကျွန်တော်တို့ဒီအချိန်အခက်ခဲနဲ့ဒီသောရရှင်တို့ရဲ့စာတွေလည်းဒီမိခင်များနဲ့တေးတောင်းလာတယ်မှာကြံခဲ့ပါတယ် Facebook ကတေးတောင်းထားတဲ့သူတွေအများကြီးရဲ့နာမည်လည်းကြံခဲ့ပါတယ်နော်။တမဟာနှစ်ကစောချစ်မောင်ဆိုပြီးရေးလာတဲ့သောရရှင်ကအမေများနေ့အတွက်တချင်းတောင်းလို့နောက်ကျသွားပြီထင်ပါရဲ့တဲ့ဘာပဲဖြစ်ဖြစ်အမေတွေအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့ VOY ဝိုင်းတော်သားတွေအားလုံးကိုလည်းစိတ်ရဲ့ကျန်းမာခြင်းကိုယ့်ရဲ့ကျန်းမာခြင်းတွေပြည့်စုံပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်တမဟာနှစ်ကအစောချင်းမှာမိခင်တွေအားလုံးအတွက်တည်ထောင်ထားတာကိုဒီမိခင်တွေကတခြားသောရရှင်တွေအားလုံးရောအတွက်ဒီတစ်ခေါက်ထုတ်လွှင့်ပေးချင်ပါတယ်နော်ဇော်ဝင်းထုတ်တည်ဆူထားတဲ့လူဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်ဆိုထားလူဆိုတဲ့တခြင်းကိုနားဆင်ကြရရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင် ဖီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
要多哟你要嘛的你没要不不都嘛嘛睡觉不哦路对路对看那大伯我可以过天才都会见那边
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါတက်မတော်သဘောထားတိုင်းပြည်အနာဂတ်အတွက်ကောင်းမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမယင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တပတ်လုံးလုံးပြည်တွင်းသတင်းမီဒီယာအားလုံးမှာဖော်ပြခဲ့တဲ့သတင်းတစ်ပုဒ်ကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းပဲဖြစ်ပါတယ်သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူတမတော်ထိပ်ပိုင်ကောင်းဆောင်တွေပါပါဝင်ပြီးသတင်းမီဒီယာသမားတွေမေးသမျှကိုရှင်းလင်းပြောဆိုခဲ့ကြပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာပါတဲ့အကြောင်းအရာတွေကိုကြည့်ရင်ဒီကနေ့တမတော်ရဲ့ရည်တည်ချက်ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ပေါ်သဘောထားငြိမ်းချမ်းရေးတည်ဆောက်ရေးအတွက်ရည်တည်ချက်စတာတွေစုံစုံလင်လင်ပါဝင်တာမို့စိတ်ဝင်စားဖို့လည်းကောင်းပါတယ်။ဒီကနေ့တမတော်ရဲ့ရည်တည်ချက်နဲ့သဘောထားတွေဟာရွေးကောက်ခံအစိုးရသစ်ဖော်ဆောင်နေတဲ့တိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စီမှာလား။ဒေါန်ဆန်းစုကြည်ဥဆောင်ကောင်ထယ်ဖော်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပို့ပြီးလွယ်ကူချောမွေ့စေမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အဓိကအကြဆုံးအချက်ကတော့တက်မတော်ဟာဖွဲ့စည်းပုံခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းခိုင်ခိုင်မာမာရပ်တည်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေမှာနိုင်ငံရဲ့အထွတ်အထိပ်အကြီးအကဲဟာနိုင်ငံတော်သမ္မတဖြစ်တာကြောင့်သူတို့တက်မတော်ခေါင်းဆောင်တွေဟာလည်းသမ္မတကြီးဦးထင်ကျော်ရဲ့ဦးဆောင်မှုကိုလိုက်နာလျက်ရှိတယ်လို့ဆိုပါရယ်။တပြိုင်နက်တည်းဖွဲ့စည်းပုံခြေခံဥပဒေပါပြဋ္ဌာန်းချက်အရတက်မတော်ဟာထူးခြားတဲ့အဖွဲ့အစည်းတည်းရဲ့ဖြစ်တာနဲ့အညီတက်မတော်ရေးရာကိစ္စတွေကိုတက်မတော်ခေါင်းဆောင်တွေကပဲလွတ်လွတ်လပ်လပ်အကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါရယ်။အတိတ်ဘက်ကတော့ဖွဲ့စည်းပုံခြေခံဥပဒေအရတက်မတော်ဟာတီးခြားရက်တီခွင့်ရှိနေတယ်ဆိုပေမဲ့တဘိုတမင်းတစင်ထောင်နာမျိုးမဟုတ်ဘူး။သမရရဲ့လက်အောက်မှာပဲနေတယ်။သမရရဲ့ဥဆောင်မှုကတော့ခံယူရဲဆိုတဲ့သဘောပါ။နိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့လေတက်မတော်ဘက်ကတက်တက်ကြွကြွလူလူလာလာရှိနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အခုအစိုးရ၅နှစ်တက်တန်းအတွင်းငြိမ်းချမ်းရေးရအောင်စူးစမ်းကြမယ်လို့ပြောဆိုခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့ပတ်သက်ပြီးတက်မတော်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကချမှတ်ထားတဲ့မူဝါဒတွေအတိုင်းဆက်ပြီးရပ်တည်နေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်။အဲ့ဒါတွေကတော့အပြစ်ခက်ရစဲရေး NCA စာချုပ်လက်မှတ်ထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်မှတ်ထိုးကြဖို့လိုတယ်ဆိုတဲ့အကြောင်းအပြစ်မရက်ပဲနဲ့နိုင်ငံရေးသကဝိုင်းနဲ့ဝင်ဖို့မဖြစ်နိုင်ကြောင်းကိုကန့်တအောင်းပလောင်နဲ့ရခိုင် AA တပ်ဖွဲ့၃ဖွဲ့နဲ့ပတ်သက်လို့ကတော့လက်နက်စွန့်ပြီးမှသာနိုင်ငံရေးကိစ္စလက်ခံဆွေးနွေးမှာဖြစ်တဲ့အကြောင်းရှင်းလင်းခဲ့ပါတယ်။
သတင်းစာရှင်းလင်းပွဲအတွင်းသတင်းစာဆရာတွေစိတ်တဝင်စားမေးမြန်းခဲ့ကြတဲ့မေးခွန်းတစ်ခုကတော့အခု2016ခုနှစ်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အသက်60ပြည့်ပြီးတမတော်တာဝန်ကနေအငိမ့်စားယူမှလားဆိုတာပါဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့တမတော်ဥပဒေအရအသက်60ကျော်သည့်အထိဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိကြောင်းအရင်1983ခုနှစ်မှာထုတ်ပြန်ခဲ့တဲ့အမိန့်တရအရပြန်တမ်းဝင်အရာရှိတွေဟာအသက်အကန့်အသတ်မရှိတာဝန်ထမ်းဆောင်နိုင်တဲ့သဘောပါဝင်နေတဲ့အကြောင်းသူတို့လက်ထက်မှာတော့ဒါကိုမဖြစ်သင့်ဘူးလို့ယူဆတဲ့အတွက်ဗိုလ်ချုပ်ဆိုဘယ်နှစ်နှစ်ဗိုလ်ချုပ်ကြီးဆိုဘယ်နှစ်နှစ်အကန့်အသတ်နဲ့ဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိတဲ့အကြောင်းသူကတော့အသက်60ပြည့်ပြီမဲ့အနားယူအောင်မဟုတ်တဲ့အကြောင်းတမတော်တာဝန်ကိုပဲဆက်ပြီးထမ်းဆောင်သွားဦးမယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့ဗိုလ်ချုပ်ဆိုဘယ်နှစ်နှစ်ဗိုလ်ချုပ်မှူးကြီးဆိုဘယ်နှစ်နှစ်ဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိတယ်ဆိုတဲ့သတ်မှတ်ထားချက်အတိအကျကိုတော့ထုတ်ဖော်ပြောဆိုသွားတာမရှိခဲ့ပါဘူးဒါ့အပြင်တမတော်အနေနဲ့ဒီလိုအမိန့်ကြေညာချက်မျိုးကိုထုတ်ဆင်းလို့ရတဲ့အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဟာသူတာဝန်ထမ်းဆောင်လို့တဲ့အသက်ကာလအပိုင်းခြားအထိတာဝန်ထမ်းဆောင်နေတဲ့သဘောလဲဆက်ရောက်နေတာတွေ့ကြရမှာဖြစ်ပါတယ်
။သတင်းစာရှင်းလင်းပွဲအတွင်းတက်မတော်အနေနဲ့လွတ်တော်ထဲမှာ25ရာခိုင်နှုန်းရယူထားတာကနေဘယ်တော့ဆွန့်လွတ်မလဲ။တနည်းလွတ်တော်ထဲကနေဘယ်တော့ထွက်ခွာမလဲဆိုတဲ့မေးခွန်းလဲမေးခဲ့ကြပါဗ
ဗကြုံမှုကြီးမြောင်လိုင်းကတော့ငကိုဖြင်းနေကြထုံးစံအတိုင်းတိုင်းပြည်မှာလက်နက်ကင်တိုက်ပွဲတွေခြုံငိမ့်ငိမ့်ချင်းကြီးအပြည့်အဝရလာပြီဆိုရင်တော့ပြည်သူတွေဖြစ်စေခြင်းတဲ့အတိုင်းဖြစ်စေရပါမယ်လို့အဖြေပေးခဲ့ပါတယ်။ဗကြုံမှုကြီးမြောင်လိုင်းနဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေရဲ့သတင်းစာရှင်းလင်းပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကောင်းမွန်တဲ့အချက်တွေအနေနဲ့ဖွဲ့စည်းပုံအရသမရာကြီးဦးထင်ကျော်ရဲ့ဦးဆောင်မှုကိုလိုက်ပါနေတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့အစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်နေတယ်။ငင်းငင်းရေးရဖို့အကောင့်ထဲဖော်ရမှာလဲစိတ်အားထက်သန်မှုရှိနေတယ်ဆိုတဲ့အချက်တွေတွေ့ရပါတယ်။ဒါပေမဲ့တကက်လက်တွေ့ငင်းငင်းရေးကိုအကောင့်ထဲဖော်ရမှာဒေါအောင်ဆန်းစုကြည်ဦးဆောင်အကောင့်ထဲဖော်မဲ့လုပ်ငန်းစဉ်အတိုင်းလိုက်ပါဆောင်ရွက်မယ်ဆိုတာထက်အရင်သမရဦးသိန်းစိန်လက်ထက်ကဆွဲကင်ခဲ့တဲ့ရက်တီချက်တွေအတိုင်းဆက်ပြီးရက်တီသွားမယ်ဆိုတာမျိုးကတော့ငင်းငင်းရေးအကောင့်ထဲဖော်မဲ့ဒေါအောင်ဆန်းစုကြည်ကိုအခက်အခဲတွေ့စေနိုင်ပါတယ်။ဒါ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ကိုတိချအဖွဲ့အစည်းတရက်အဖြစ်ပြဋ္ဌာန်းထားတာကိုစုပ်ကင်ထားတဲ့အချက်တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်တွေဟာသူတို့သဘောဆန္ဒအလျောက်တမတော်တာဝန်တွေကိုဆက်ပြီးယူထားနိုင်တယ်ဆိုပြီးတကယ်လဲအသက်60ပြည့်တဲ့အတိုင်းအနားမယူကြတဲ့အချက်စတာတွေကတော့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်မပေါ်လာစေရေးဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ကတော့ရင်မအေးနိုင်သေးပါဘူ
းဘယ်လိုပဲဖြစ်ဖြစ်တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသူတို့ရဲ့သဘောထားယက်တီချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီမို့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရလွှတ်တော်ဘက်ကနေတိုင်းပြည်မှာအပြစ်ခတ်ရက်ဆဲပြီးငြိမ်းချမ်းရေးရလာအောင်တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဒီမိုကရေစီထွန်းကားလာအောင်တမတော်စစ်ကောင်းဆောင်တွေနဲ့လက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ်တမတော်ခေါင်းဆောင်တွေကင်ဆွဲထားတာတွေကငြိမ်းချမ်းရေးဖော်ဆောင်ရမှာအဟန့်တားဖြစ်စေနိုင်တဲ့ဒီမိုကရေစီဖော်ဆောင်ရေးမှာအခက်အခဲဖြစ်စေမဲ့ယက်တီချက်တွေကနေပြောင်းလဲလာအောင်တော့စီယုံဆွဲဆောင်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါနေ့ညဓာတ်ရည်လိုက်အစီအစဉ်ဘာတွေအကြောင်းအရာတွေဆွေးနွေးမလဲဆိုတာနားဆင်ပါရှင်
မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြည်ပင်ပြောင်းလဲရေးစပြီးလုပ်နေကြပါပြီ။အဆိုပါသေးလက်ထက်မြမရဲတပ်ဖွဲ့ပြည်ပင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေကျေနပ်အားရကြပါသလား။ရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြည်ပင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်ဖြစ်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကြိုပြီးပေးပို့ထားပါဆွေးနွေးချက်အတန်းပိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့ရပါတယ်အားဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါည
ဒါမဲ့အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်ဆက်ပြီးတော့ကဘာတလွှားထူးခြားဆက်များအစီအစဉ်ကိုတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးနဲ့ကိုသားညွန်ဦးတို့ကတင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကြီးမှာဖမ်းဆီးမိထားတဲ့မော်တော်ဆိုက်ကယ်အစီး80လောက်ကိုရဲတွေကအင်ကာနီကလမ်းကြီးဆက်နဲ့ကျိတ်ပြီးတော့ဖျက်ဆီးလိုက်ပါတယ်။ရဲတွေရဲ့အခေါ် Nit Wits လို့ခေါ်တဲ့ဒီလူမိုက်တွေတရားမဝင်မော်တော်ဆိုက်ကယ်တွေနဲ့တွာလာနေတဲ့သူတွေကိုတင်ကန်းစာပေးလိုက်တာဆိုတော့ရဲတပ်ဖွဲ့ရဲ့ကော်မရှင်နာမင်းကြီး William Burton ကပြောပါတယ်။ ATVs အသေးစားဆိုက်ကယ်တွေကိုမြို့ထဲမှာတရားမဝင်စီးနေတဲ့သူတွေကိုရဲတွေကဖမ်းဆီးခဲ့ပြီးတော့ဒီနှစ်တစ်နှစ်ထဲမှာစိုက်ကယ်အစီး669စီးသိမ်းဆီးမိခဲ့ပြီးစိုက်ကယ်စီးသူတွေကိုလည်းဥပဒေကိုဂရုမစိုက်ဘဲနဲ့ထင်အားဆိုင်မှုနဲ့ရေးယူခဲ့ပါတယ်။အင်ကာနီတို့ကတော့ Brooklyn မြစ်ပြင်ဒီဖမ်းဆီးမိတဲ့စိုက်ကယ်တွေတဲကတချို့ကိုလုံးဝသုံးမရအောင်လမ်းကြီးဆက်နဲ့တစစီချိတ်ပြီးတော့ဖျက်ဆီးလိုက်ပါတယ်။တရားမဝင်စိုက်ကယ်စီးနှင်မှုတွေဟာစီးနှင်သူအတွက်ရောပြည်သူတွေအတွက်ပါအထူးအန္တရာယ်များတယ်လို့ကော်မရှင်နာမင်းကြီး William Burton ကပြောပါတယ်။
ကဘာပေါ်မှာအည်သွေးအကောင်းဆုံးနဲ့အကြည်လင်ဆုံးလို့သတ်မှတ်ထားတဲ့ရှားပါအပြာရောင်စိတ်တလုံးကိုခရစ်စတီးလီလန်ဌာနကပုံထူးလေးကလီလန်တင်ရောင်းချလိုက်ပြီးတန်း90နဲ့6သိန်းရရှိသွားပါတယ်။ 14.5 ကာရက်အရွယ်ရှိတဲ့အပြာရောင်စိတ်ကြီးကိုနျူကလ িয়ার လက်နက်တူထင်သူအော်ပန်ဟိုင်းမားနဲ့နာမည်တူတဲ့စိတ်ရဲ့မူလပိုင်ရှင်ဆာဖီလစ်အော်ပန်ဟိုင်းမားနာမည်ကိုယူပြီးတော့အော်ပန်ဟိုင်းမားအပြာလို့နာမည်ပေးထားပါတယ်။ ကဘာပေါ်မှာရှိတဲ့စိန်တွေကအရေးအသွေးအကောင်းဆုံးအကြီးဆုံးနဲ့အကြည်လင်ဆုံးလို့သတ်မှတ်ထားပြီးစိန်တစ်လုံးထဲနဲ့ဈေးအများဆုံးရတာလို့မှတ်တမ်းတင်ထားပါတယ်အရင်ကစိန်တစ်လုံးထဲကိုဒေါ်လာ48တန်းနဲ့ရောင်းချခဲ့ဘူးပါတယ်အခုလောက်ကောင်းတဲ့အရေးအသွေးမျိုးဘယ်တော့ကမှမရှိခဲ့ဘူးတဲ့အကြောင်းခရစ်စတီလီလန်ဌာနဥရောပဆိုင်ရာဒါရိုက်တာရေမွန်ဆန်ခရော့ဖ်ဘေကာကပြောပါတယ်ဒီစိန်ရဲ့မူလပိုင်ရှင်ဆာဖီလစ်အိုပန်ဟိုင်မာဟာတဘီယက်စိန်ဆိုင်ကြီးကိုတီထောင်သူစိန်အယောင်းဝယ်လုပ်ငန်းနဲ့အသက်မွေးသူတဦးဖြစ်ပါတယ်ရှင
်အမေရိကန်ပြည်သူ့ရဲ့ပထမဆုံးအမျိုးသားလိင်နံအစားထိုးခွဲစိတ်ကုသမှုမေလ17ရက်နေ့ကအောင်မြင်မြင်နဲ့ပြုလုပ်ခဲ့ပါတယ်15နာရီကြာခွဲစိတ်မှုအပြီးအစားထိုးကုသူသောမတ်မန်နင်းအနေနဲ့ရှင်ရှင်လန်းလန်းရှိပြီးတော့စကားလဲကောင်းကောင်းပြောဆိုခဲ့ပါတယ်သူရဲ့လိင်နံကို2012ခုနှစ်ကကင်ဆာရောဂါကြောင့်ဖြစ်ဖြစ်လိုက်ရပြီးတော့ဒုက္ခောင်းနဲ့လမ်းလျှောက်နေရတာပါခွဲစိတ်ကုသတဲ့အနေနဲ့သူ့အနေနဲ့ဘာမှနာကျင်ခံစားမှုမရဘူးလို့ပြောပါတယ်မန်နင်းဟာကဘာပေါ်မှာတတိယမြောက်အမျိုးသားလိင်နံအစားထိုးခွဲစိတ်မှုခံယူခဲ့သူဖြစ်ပါတယ်2014ခုနှစ်မှာတောင်အာဖရိကကတယောက်နဲ့2005ခုနှစ်မှာတရုတ်ပြည်ကတယောက်လဲအခုလိုမျိုးခွဲစိတ်မှုမျိုးခံယူခဲ့ကြပါတယ်တောင်အာဖရိကကတယောက်ကတော့ခုတက်တီကျမှနေပြီးတော့သူ့မိမကိုဝင်ရသွားခဲ့ပြီးမဲ့ကလေးကတော့အဖတ်မတင်ခဲ့ပါဘူးတယုတ်ပြည်ကတယောက်ကတော့သူ့ရဲ့ဇနီးနဲ့သူ့အတွက်အဆင်မပြေလှတဲ့အတွက်သူ့ရဲ့လိင်တန်အသစ်ကိုပြန်ဖယ်ရှားခဲ့ရပါတယ်အခုလိုခွဲစိတ်မှုနည်းပညာအသစ်ကြောင့်ကင်ဆာရောဂါတွေထိခိုက်ဒဏ်ရာခဲ့သူတွေနဲ့လိင်ကချွေးင်းခဲ့သူတွေအတွက်မျှော်လင့်ချက်တွေရှိလာတော့မှာပါခင်ဗျာ
အရေးမူဗီကားပေါင်းတာဟာအားလုံးအတွက်အန္တရာယ်ရှိပါတယ်။ဒါပြင်မူဗီလမ်းလျှောက်တာကလည်းအန္တရာယ်များတယ်ဆိုတာတရုတ်ပြည်အနောက်တောင်ပိုင်းကလူတယောက်ရဲ့အဖြစ်ကပြသနေပါတယ်။ဒီအမှုသမားဟာသူ့တောက်နိုင်တာထက်ပိုတောက်ပြီးအိန္ဒယံဘေးကမြောင်းလိုမျိုးအုတ်ယိုးနေရန်ကြားထဲညက်နေခဲ့တာပါ။စင်တီမီတာ40လောက်ကျယ်တဲ့အုတ်ယိုးကြားထဲကိုဘယ်လိုရောက်သွားပြီးတော့ညက်နေသလဲဆိုတာကိုတော့လာခဲ့တဲ့မိသက်သမားတွေတောင်အံ့ဩကြပါတယ်။အမှုသမားလည်းတန်ရာအနှဲငယ်ရတာကလွယ်ပြီးဘာမှမဖြစ်ခဲ့ပါဘူးရှင်။
မခင်ဖြူထွေးနဲ့ကိုသားညုံဦးတို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နဲ့ဆက်အနေနဲ့ပါကစ္စတန်နိုင်ငံတွင်အဝေးတိုင်းဒုံးရင်နဲ့တိုက်ခိုက်မှုကြောင့်အာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော့တည်ဆုံးခဲ့တဲ့ဆိုတာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်။ဘာလူချစ်စတန်ပြည်နယ်ဒါဗာဒင်မှာမနေ့ညနေ 3:45 မိနစ်အချိန်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော့တည်ဆုံးသွားတာဖြစ်တယ်လို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာတင်းငွေနေနေကတင်ထားတဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံနေပြည်တော်ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံချိုင်းဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြည်ပြင်းရေးအတွက်လွတ်လပ်တဲ့ဈေးကွက်တွေပေါ်ဆောင်မှုဖွံ့ဖြိုးရေးနဲ့လူ့အခွင့်အရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးကမြန်မာအစိုးရအသစ်ကိုတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းလှိုက်လည်လဲလဲထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်။2016ခုနှစ်အတွက်ပြည်သူ့ဂုဏ်ကြီးဆုရှင်အဖြစ်ဒေါက်တာသမ်းမင်းထွတ်ပင်းတရာမိအင်ရှင်ရွေးချယ်ချီးမြှင့်ခံရပါတယ်။ဒေါက်တာသမ်းမင်းထွတ်ဟာရှမ်းပြည်တောင်ပိုင်းပင်းတရာမြို့နယ်ဆရာဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးပင်းတရာမြို့နယ်တွင်ကျေးလက်နေဆွေနေပြားတောင်ပေါ်ဒေသပါမကျန်းဒေသဖွံ့ဖြိုးရေးနဲ့ကျန်းမာရေးဆောင်ရှောက်မှုကိုဆွမ်းဆန်းတမန်ဆောင်ရွက်မှုတွေအတွက်ချီးမြှင့်ခံရတာဖြစ်ပါတယ်။တခြားအထူးဆုရှင်တွေအဖြစ်တော့ပန်းရဲလမ်းအဖွဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါက်ခင်မမမျိုးနဲ့မြန်မာပုံပြောသူများအဖွဲ့တို့ချီးမြှင့်ခံရပါတယ်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vided Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။မနက်ပြန်မနက်ပိုင်းမှာထုတ်လွှင့်မယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.